မင်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကျော်သောဝင်ပါ
ကျွန်တော်ကတော့ထက်အာကာပ
ါဒီတစ်ပတ်ပထမဆုံးပေးစာကတော့ရန်ကုန်တိုင်းဒေသကြီးအတွင်းကပေးပို့လာတဲ့ပေးစာတစ်စောင်ပဲဖြစ်ပါတယ်မွေးရစေဝါကိစ္စနဲ့ပတ်သက်ပြီးပြောကြားထားတဲ့ပေးစာဖြစ်ပါတယ်အခုမွေးရစေဝါဖမ်းမိတဲ့အမှုတွေမှာဖမ်းဆီးရမိတာနဲ့ဆွဲတဲ့ပုံမှန်နဲ့ပြစ်ဒဏ်နဲ့မမျှတဲ့အကြောင်းပြောချင်လို့ပါတဲ့ကွန်တိန်နာကားကြီးတစ်စီးမိတာနဲ့သုံးဆွဲလို့ဆေးပြား150 200မိတာနဲ့ပုံမှန်အတူတူနှီးပါဖြစ်ပြီးပြစ်ဒဏ်ကလည်းအတူတူနှီးပါလောက်ဖြစ်နေတာနောက်ပြီးမွေးရစေဝါတွေကိုအလွယ်တကူရနေတာတွေပပြအောင်လုပ်ဖို့အတွက်ကိုပြောချင်တာပါတဲ့နောက်ပြီးသုံးဆွဲတဲ့လူငယ်တွေကိုဖမ်းဆီးရမိတဲ့အခါမှာတင့်တင့်နဲ့ပြစ်မှုပြစ်ဒဏ်ပေးဆိုလိုတာကဖမ်းဆီးရမိတဲ့အခါမှာလည်းနောက်ခံရာဇဝင်တေချာကြည့်ပြီးအရင်ကလည်းဆေးသုံးဆွဲမှုတာရှိမရှိတွေပါတေချာစစ်ဆေးပြီးပြစ်ဒဏ်ချမှတ်စေချင်ပါလေတဲ့အနာဂတ်ရှိတဲ့လူငယ်တွေကိုမွေးစေဝအမှုတစ်ခုတည်းနဲ့ဘဝတလန်အညွတ်မတုံးအောင် RFA ပေးစာကဏ္ဍကတဆင့်သက်ဆိုင်ရာလူချင်းမင်းတွေတင့်တော်သလိုစဉ်စားဆုံးဖြတ်နိုင်ဖို့ရေးသားလိုက်ရတာဖြစ်ပါတယ်ခင်ဗျာ
အခုနောက်ထပ်ရောက်ရှိလာတဲ့စာကတော့ရခိုင်ပြည်နယ်ကလာသိန်းကျော်ဆိုတဲ့ Facebook account ကနေ RFA message box ကိုပေးပို့လာတာဖြစ်ပါတယ်ပေါတော်မျိုးနယ်ပေါတော်မျိုးပေါ်မှာမွေးစေဝရောင်းချနေကြလို့ပါတဲ့ဘယ်နေရာမှာမဆို WI မွေးစေဝကိုအလွယ်တကူဝယ်ယူရရှိလို့နေပါတယ်တဲ့စေုံရှိမှရှိတဲ့ဈေးတိုင်တွေနောက်ပြီးဘေကွန်းအဆိုင်မစိုးဝဲလို့ရနေပါတယ်တဲ့ပေါတော်မျိုးကလူငယ်တွေဟာမူရည်ဆေးရဲ့တားကောင်းတွေဖြစ်နေကြပါပြီတဲ့အဲ့ဒါကြောင့်မလို့တက်ဆိုင်ရာလူကြီးမျိုးတွေကသိရှိပြီးတင့်တော်တို့စီမံနိုင်ဖို့ RFA ပေးစာကဏ္ဍကနေရေးသားပေးပို့လိုက်ရတာဖြစ်ပါတယ်တဲ့ခင်ဗျာ
အခုပေးပို့လာတဲ့စာကလည်းရခိုင်ပြည်နယ်ကပဲဖြစ်ပါတယ်နေမျိုးထွန်းဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်သူဟာရခိုင်ပြည်နယ်ဘူးတီတောင်မြို့ကန်တဦးဖြစ်ပါတယ်တဲ့မြန်မာနိုင်ငံမှာမွေးရစေဝါပပျောက်ရေးကိစ္စတွေကိုနိုင်ငံတော်အစိုးရအဖွဲ့နဲ့မွေးရအထူးတပ်ဖွဲ့တွေရမ်းမိရဖတွေပူးပေါင်းပြီးမွေးရစေဝါပပျောက်ရေးကိုအဓိကထောင်ဆောင်ရွက်နေတဲ့အချိန်မှာရခိုင်ပြည်နယ်ဘူးတီတောင်မြို့မှာတော့မိမိစီးပွားရေးတစ်ခုတည်းကိုသာကြည့်ပြီးမွေးရစေဝါများများစွာဖြန့်ဖြူးရောင်းချနေတာတွေရှိပါတယ်တဲ့ဘူးတီတောင်မြို့နယ်အတွင်းကလူတော်တော်များများဟာလည်းမွေးရစေတားကောင်းတွေဖြစ်နေပါပြီတဲ့အဓိကတုံးဆွဲနေတဲ့သူတွေဟာလူငယ်တွေဖြစ်ပြီးသူတို့ရဲ့မိဘတွေကမိသားစုစားဝတ်နေရေးအတွက်လောက်ကင်နေရတဲ့အတွက်ဆိုဆုံးမဖို့အချိန်မရပြောဆိုဆုံးမလို့လည်းမရဖြစ်နေပါတယ်တဲ့။နောက်ပြီးမွေးရစေဝါရောင်းဝယ်သူတွေရောင်းဝယ်တဲ့နေရာတွေကိုလူတိုင်းကသိရှိနေပါတယ်တဲ့။အဲ့လိုလူတိုင်းကသိရှိနေပေမဲ့တက်ဆိုင်ရာဌာနအဖွဲ့အစည်းတွေကဘာကြောင့်မသိရှိရတာလဲတဲ့။အဲ့လိုမျက်ကွက်ပြုထားတာကိုတက်ဆိုင်ရာဌာနအဖွဲ့အစည်းတွေသိရှိပြီးဖော်ထုတ်အရေးယူဆောင်ရွက်လို့ရအောင် RFA ပေးစာကဏ္ဍကပေးပို့ပြောကြားရတာဖြစ်ပါတယ်တဲ့။လိုအပ်ရင်ပြည်သူတယောက်အနေနဲ့ပူးပေါင်းပါဝင်ဖို့အသင့်ရှိပါလေတဲ့ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ထိုင်းနိုင်ငံကဖြစ်ပါတယ်ထိုင်းနိုင်ငံမှာရွှေပြောင်းလုတ်ကင်နေတဲ့လူသမားတယောက်က RFA message ကိုပေးပို့လာတာဖြစ်ပါတယ်ထိုင်းနိုင်ငံမှာအလုလုတ်ကင်နေတဲ့မြန်မာရွှေပြောင်းလူသမားတွေမှာနေ့စဉ်အခက်အခဲများစွာကြုံတွေ့နေရပါတယ်တဲ့အဲဒီလိုအခက်အခဲကြုံတွေ့နေရတဲ့လူသမားတွေကိုကူညီပေးမဲ့အဖွဲ့အစည်းတွေအများကြီးလိုအပ်နေလို့ပါတဲ့ကူညီပေးမဲ့အဖွဲ့အစည်းတွေကိုတရားဝင်ဖြစ်အောင်မြန်မာနိုင်ငံအစိုးရအနေနဲ့လုတ်ပေးစေချင်ပါတယ်တဲ့အခုလိုအကြောင်းအရာတွေကိုတက်ဆိုင်ရာတာဝန်ရှိလူကြီးမျိုးတွေသိရှိပြီးလိုအပ်သလိုဆောင်ရွက်ပေးနိုင်ဖို့ RFA ပေးစာကဏ္ဍကနေရေးသားတောင်းဆိုရတာဖြစ်ပါတယ်ခင်ဗျာ
အခုရောက်ရှိလာတဲ့စာကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကဖြစ်ပါတယ်ကြောက်တော်မြို့နယ်တောင်မင်္ဂလာကျွေးရွာဒုက္ခသည်စခန်းမှာတောက်သုံးရီအခက်ခဲကြုံနေရပါတယ်တဲ့ကုညီမဲ့ဘယ်အဖွဲ့အစည်းမှလည်းမရှိပါဘူးတဲ့ရေတူးပင်မဲ့လည်းရေမထွက်ပါဘူးအဲ့လိုဒုက္ခသည်စခန်းမှာရေဒုက္ခရောက်နေတာကိုကုညီမဲ့အဖွဲ့အစည်းတွေတက်ဆိုင်ရာတာဝန်ရှိလူချင်းမင်းတွေသိရှိပြီးကုညီနိုင်ဖို့ RFA ပေးစာကဏ္ဍကနေပေးပို့လိုက်ရတာဖြစ်ပါတယ်ခင်ဗျာ
အခုနောက်ထပ်ထပ်မံပြီးရောက်ရှိလာတဲ့စာကတော့ရှိန်တဲ့ဆိုတဲ့အကောက်ကနေပေးပို့လာတာဖြစ်ပါတယ်ရန်ကုန်တိုင်းအတွင်းမှာရှိတဲ့လက်ဖေးဆိုင်တွေကပြည့်ပြည့်နေတဲ့ကိစ္စတွေကိုပြောချင်တာပါတဲ့ဘာကိစ္စလဲဆိုရင်ညတကောင်ရဲ့လက်ဖေးဆိုင်တွေမှာဗိုလ်လုံးပဲပြပြီးအတန်ကိုစားပေါင်းနဲ့အတကုံဖွင့်ပြနေတာတွေဟာဘေးပတ်ဝန်းကျင်ကိုအရန်အနောက်ရှက်ဖြစ်နေရပါတယ်ပိုပြီးဆိုးတာကညတကောင်ရဲ့တနားရီနှစ်နာရီလောက်မှလာတဲ့ဘောဘက်ချိန်တွေဆိုပုံမှုဆိုးပါတယ်တဲ့အလုပ်ပြီးလို့အေးစင်းအနားယူအိတ်ဆက်မဲ့အချိန်မှာစူညံတန်တွေကြောင့်ကောင်းစွာမအိပ်မရပဲမနဲ့နိုးထရတာအဆင်မပြေဖြစ်ပြီးအလုပ်ကံအလုပ်သမားတွေစာတင်ကြားရတဲ့ကျောင်းသားလူငယ်တွေအတွက်များစွာဒုက္ခရောက်ပါတယ်တဲ့ဘလုံးမဲ့ကြည့်ကြပြဿနာမဟုတ်ပေမဲ့ပတ်ဝန်းကျင်မခံနိုင်အောင်စောင်းပေါင်းနဲ့ပွင့်တာအတန်စူညံတွေတော့မလုပ်တဲ့အလုပ်ရဲ့လို့ယူဆပါတယ်တဲ့အဓိကကတော့စင်ကြုံမိုးရက်ွက်တွေမှာဖြစ်ပါတယ်တဲ့အဲ့ဒါကြောင့်သက်ဆိုင်ရာတာဝန်ရှိအာဏာပိုင်တွေရက်ွက်အုပ်ချုပ်ပိုင်းတွေကအဲ့လိုဆိုင်တွေကိုပြောဆိုတားမြစ်တာအရေးယူဆောင်ရွက်တာတွေလုပ်ဖို့ RFA ပေးစာကဏ္ဍကနေတင်ပြလိုက်ရပါတယ်ခင်ဗျာ
နောက်ထပ်ပေးပို့လာတဲ့စာကတော့ RFA ပေးစာကဏ္ဍကိုဖုံးဆက်ပြောကြားလာတာဖြစ်ပါတယ်ပြောကြားလာတာကတော့ဆရာတော်ဦးဝေရသူရဲ့ပြောဆိုမှုတွေဟာဗုဒ္ဓဘာသာဝင်တွေအတွက် အင်မတန်ရှက်ဖို့ကောင်းနေပါတယ်တဲ့ NRI အစိုးရအနေနဲ့တာနာတန်ရှင်းလုံမဲ့တာပြောတာဥဝေရသူကြတော့ပြောချင်တာပြောခွင့်ပေးထားတာဟာသူတယောက်တည်းဒီမိုကရေစီရနေလားဆိုတာသိကျင်ပါတယ်တဲ့ဥမင်းထင်ကိုကိုကြီးဥနေမျိုးစဉ်တို့ကြတော့ပုံမှားတွေတက်ပြီးဖမ်းဆီးနေပြီးဥဝေရသူကြတော့တစုံတရာအေးမယူတာတွေ့ရတော့ဘာကြောင့်လဲဆိုတာသိကျင်ပါတယ်တဲ့ကျွန်တော်ကိုယ်တိုင်လည်းဗုဒ္ဓဘာသာဝင်ပါဆိုပြီးပြောကြားလာတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ